စကိုင်းတိုင်းလေဘရောင်ကျင်းနေစီမံကိန်းအတွက်သွားနေတဲ့ကြောက်တဲ့ကားတွေကိုဒေသခံတွေကတားဆီးခဲ့ပါတယ်။ဒီညနေပိုင်းမှာတော့ရဲတွေနဲ့ဒေသခံတွေကြားမှာတင်းမာမှုတွေရှိခဲ့ပြီးတော့တနက်နဲ့ပြစ်ခတ်တာတွေလည်းရှိလာကြောင်းဒေသခံ၁၀ရာလောက်ဒဏ်ရာတွေရခဲ့ပါတယ်။ဒီကြောင်းပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းစလင်းကြီးမြို့နယ်ကလေဘရောင်တောင်ကျင်းနေစီမံကိန်းကကျင်းနေကားတွေနဲ့လုပ်ငန်းခွင်သုံးကားတွေကြောက်တဲ့ဆောင်တဲ့ကားတွေကိုဖေဖော်ဝါရီလ22ရက်နေ့ကတည်းကဒေသခံတွေကတားဆီးထားပြီးထွက်ခွာခွင့်မပေးတာကြောင့်တင်းမာမှုတွေဖြစ်ရကနေအစိုးရပိုင်းတာဝန်ရှိသူတွေကလာရောက်ညှိနှိုင်းပေးခဲ့ရတဲ့အထိတင်းမာခဲ့တာပါ။ဒါပေမဲ့လည်းဒီပြဿနာဟာတလကျော်ကြာတဲ့အထိတိတိကျကျဖြေရှင်းပေးမှုတွေမရှိတာကြောင့်ဆိုပြီးဒေသခံတွေဟာကြောက်တဲ့ဆောင်တဲ့ကားတွေကိုထပ်မံတားဆီးမှုတွေလုပ်ခဲ့ပါတယ်။ဒီအတွက်မတ်လ24ရက်နေ့မှာတော့စလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးကလာရောက်ဖြေရှင်းပေးခဲ့ပေမဲ့ပြည်လည်မှုတွေမရပဲညနေပိုင်းမှာတော့တနက်တည်းနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းဒေသခံတောင်သူတဦးကပြောပါတယ
်ညနေ9နာရီလောက်မှာဂျဲတွေကဟိုဒိုင်းတွေကပြီးတော့တနက်တည်းဖြစ်ပြီးတော့ကြောက်ကားတွေကိုမောင်းခိုင်းတယ်အဲတနက်တည်းနဲ့အဲ့ရွာပါကြီးတနက်တည်းနဲ့ဒေသခံတွေကိုဖြစ်တာဒေသခံ10ဦးတည်းမနေတန်ဟန်ရတယ်မိုင်းညနေ9နာရီလောက်မှာတန်ဟန်တွေကဥစ္စာပေါ့ရွာပါကြီးနဲ့ညီကပြစ်ခတ်တယ်ဆိုတော့ဥစ္စာလေဥစ္စာပေါက်ပြဲတန်ဟန်တွေပေါ့အခုဆေးရုံတော့မပို့ပါဘူးဥစ္စာပေါ့အခုဟိုဆေးရုံပို့ရဆိုရင်ဒေသခံတွေကိုအနေပြုမာတွေပါလေဆိုရင်တော့
ပြီးခဲ့တဲ့လတော့ကတော့ဒေသခံအနေနဲ့သခိုင်းတိုင်းဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေတွေ့ဆုံပြီးတဲ့နောက်မှာတော့မြေယာညစ်နာကြီးမယူထားတဲ့ဒေသခံတွေအတွက်တီးနှံရော်ကြီးတောင်းဆိုတာတွေရှိခဲ့ပေမဲ့တိကျတဲ့အဖြေတွေတော့မရခဲ့ပါဘူး။နောက်ပိုင်းမှာတော့ကျင်းနီကားတွေကိုတားဆီးတဲ့ဒေသခံတွေကိုတရားဆွဲဆိုခဲ့တာတွေလည်းရှိခဲ့ပါတယ်။ဒီရက်ပိုင်းအတွင်းမှာပဲစလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတရားဥပဒေစိုးမိုးရေးရဲရွာအေဂျင့်တာယာရေးကိုထိခိုက်စေတယ်ဆိုပြီးမတ်လ22ရက်နေ့နေ့စွဲနဲ့တားမြစ်မိတ်တစ်ခုကိုထုတ်ပြန်ခဲ့ရမှာလူနဲ့ရင်တွေကိုတားဆီးတာလူ၅ယောက်ထက်ပိုပြီးလမ်းလျှောက်တာစီတန်းလှည့်လည်တာအော်ဟစ်ကြွေးကြော်တာတွေမလုပ်ဖို့တွေပါဝင်ပါတယ်။ဒီလိုတွေလုပ်မယ်ဆိုရင်လုံခြုံရေးအာဏာပိုင်တွေကအင်အားသုံးဖမ်းဆီးပြီးဒီစဲဥပဒေရအေးယူသွားမယ်လို့လည်းထုတ်ပြန်ထားတာပါမလ24ရက်နေ့မှာတော့ယာနဲ့ချီရှိတဲ့ကြောက်တဲ့တဲ့ကားတွေကိုဒေသခံတွေကထပ်မံတားဆီးမှုတွေလုပ်ခဲ့တာကြောင့်ညနေပိုင်းမှာလုံခြုံရေးရဲတွေကပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့စလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်မြင့်ထွန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့အခုလိုပြောပါတယ
်ဟယ်လိုဟုတ်ကဲ့ဦးအောင်မြင့်ထွန်းလားရှင
်ဟုတ်ပါပြီ
ဟုတ်ကဲ့ကျွန်မ VOA သတင်းဌာနကပါဟ
ုတ်ပါ
ဒီနေ့လေဘရောင်းမှာပြစ်ခတ်မှုတွေဖြစ်တယ်ကြားလို့
ဆက်လေးမှာကျွန်တော်တို့ကအစိုးရလေးကလုပ်တယ်အစိုးရလေးနော
်ဒေသခံတွေကတော့ရွာတွေကိုဖျက်ပြီးမောင်းနှင်နေတဲ့ကြောက်တဲ့ကားတွေကစီးကမ်းမဲ့မောင်းနှင်မှုတွေကြောင့်လူတွေနဲ့တရိတ်ဆန်တွေကိုထိခိုက်မှုတွေရှိနေတဲ့အတွက်ကြောင့်တားဆီးခဲ့ရတာဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့ရွာသားတွေရဲ့အဓိကတောင်းဆိုချက်ကတော့တီးနှံနှင်နာကြီးကိစ္စတွေနဲ့ကျင်းနီစီမံကိန်းကိုကန့်ကွက်မှုတွေသာဖြစ်ပါတယ်အရင်တုန်းကတော့လေဘရောင်းဒေသမှာအခုလိုမျိုးပြစ်ခတ်မှုတွေရှိခဲ့တာကြောင့်ဒေသခံတောင်သူတူဖြစ်တဲ့ဒေါခင်ဝင်းတည်ဆုံခဲ့ရပြီးတချို့ဒေသခံတွေလည်းတနက်တန်ရာတွေရခဲ့သူတွေလည်းရှိခဲ့တာပါဖေဖော်ဝါရီလ10ရက်နေ့ကတော့ Amnesty International ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့လေဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချက်မှုနဲ့အတူအိုးအိမ်ပြောင်းရွှေ့ရတာနေရာဆုံးရှုံးရတာတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါဒီအတွက်လေဘရောင်းတောင်ကျင်းနီတပ်ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူခွင့်ရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်